အီဘိုလာရောဂါကူးစက်ဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေဆီတွားရောက်တဲ့ခီးစည်းရေးစဉ်အဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးဆမန်သာပါဝါဒီကနေ့တနင်္ဂနွေနေ့မှာပဲဂီနီနိုင်ငံကိုရောက်ရှိပါတယ်။အီဘိုလာဗိုင်းရပ်စ်တိုက်ဖျက်ရေးကိုနိုင်ငံတကာကပို့ပြီးတော့အားထုတ်လုပ်ကြဖို့တွန်းအားပေးတဲ့အနေနဲ့အီဘိုလာအဆိုးဆုံးဖြစ်နေတဲ့နိုင်ငံတွေဆီကိုအမေရိကန်တပ်အမတ်ကြီးတွားရောက်နေတာဖြစ်ပါတယ်။တပ်အမတ်ကြီးပါဝါဟာအီဘိုလာရောဂါတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်နေတဲ့စင်တာတွေဆီသွားပြီးအီဘိုလာရောဂါကူးစက်မှုအခြေအနေတွေကိုကိုယ်တိုင်သွားကြည့်မှာဖြစ်ပါတယ်။အစိုးရထိတ်တန့်တာဝန်ရှိသူတွေနဲ့လည်းရောဂါတိုက်ဖျက်ရေးဆိုင်ရာဆွေးနွေးမှာဖြစ်ပါတယ်။ဂီနီနိုင်ငံပြည်ရင်တော်သူဟာဆီယရာလီယွန်းနဲ့လိုင်ဘေးရီးယားနိုင်ငံတွေဆီကိုခီးဆက်မှာပါ။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုမှာတော့အဲ့ဒီနိုင်ငံ၃နိုင်ငံကနေရောက်လာလို့အီဘိုလာကူးစက်နိုင်ခြေရှိနိုင်တဲ့သူတွေကို21ရက်တီးခြားခွဲထားဖို့အီလင်ဝိုင်းပြည်နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်ထားပါတယ်။နယူးဂျာစီနဲ့နယူးယောက်ပြည်နယ်တွေမှာလည်းအလားတူအမိန့်ထုတ်ပြန်ထားပါတယ်။အီဘိုလာရောဂါတွေနဲ့တိုက်ရိုက်ထိတွေ့ခဲ့သူတိုင်းကိုလေဆိပ်ရောက်တာနဲ့တင်21ရက်တီးခြားခွဲထားမှာဖြစ်ပါတယ်။ဆီယရာလီယွန်းမှာအီဘိုလာဖြစ်ပွားသူတွေကိုကုသပေးခဲ့ပြီးနယူးဂျာစီနယူးဝါ့ခ်လေဆိပ်အရောက်မှာအများနဲ့တီးခြားခွဲခံထားရတဲ့နေစီမချာဆရာဝန်များအဖွဲ့ကသူနာပြုကတော့သူ့ကိုလေဆိပ်မှာပြုမှုဆက်ဆံတာတွေဟာရာဇဝတ်သားတစ်ယောက်လိုဆက်ဆံတယ်လို့ခန့်စားရတယ်လို့ပြောကြားခဲ့ပါတယ်။ဘယ်သူကမှသူ့ကိုတည်တည်ချာချာရှင်းပြတာမျိုးမရှိသလိုစစ်ဆေးမေးမြန်းတဲ့ပုံစံတွေကအချင်းသားတယောက်လိုခံစားခဲ့ရတယ်လို့ Dallas Morning News သတင်းစာကိုသူနာပြုကပြောခဲ့ပါတယ်ရှင်
။ Ukraine နိုင်ငံမှာတော့ဒီကနေ့တနင်္ဂနွေနေ့မှာလွှတ်တော်အသစ်ဖွဲ့စည်းဖို့ဆန္ဒမဲပေးနေကြပါတယ်။ဒီဆန္ဒမဲပေးပွဲဟာမြို့တော် Kiev ရဲ့လမ်းနေပေါ်မှာလူမှုဆန္ဒပြပွဲတွေဖြစ်ခဲ့တဲ့အချိန်ကစပြီးတော့အခုချိန်အထိ